ကိုဗစ်-19တက်ရောဂါနဲ့ကြုံနေရချိန်မှာရာသီအလိုက်ဖြစ်လေရှိတဲ့သွေးလွန်တုပ်ကွေးလိုရောဂါမျိုးတွေကြောင့်အသေးအပြောက်တွေရှိနေတဲ့အတွက်သတိထားကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တာနာထွန်းပါ။ မိုးရာသီကာလမှာဖြစ်လေရှိတဲ့သွေးလွန်တုပ်ကွေးရောဂါကြောင့်ဒီနှစ်ထဲမှာတည်ဆုံးသူ15ဦးထက်မနည်းရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။တည်ဆုံးသူအများစုကတော့အသက်5နှစ်ကနေ9နှစ်ကြားကလေးတွေပါ။ဒီနှစ်ဆန်းကနေစလို့နိုင်ငံတော်မှာသွေးလွန်တုပ်ကွေးရောဂါကြောင့်ဆေးရုံတက်ရသူက1900ကျော်ရှိခဲ့ပါတယ်။လက်ရှိကိန်းဂဏန်းတွေအရဆိုရင်တော့
ဒီလိုအသက်အန္တရာယ်ကိုပါချင်းချောက်နိုင်တဲ့ယောဂါကိုသတိထားဖို့လိုတယ်လို့အထူးထူးယောဂါကုဆရာဝန်ဒေါက်တာကျော်စွာဦးကပြောပါတယ်။
ဒီကတော့ဒီကိုရိုနာကိုရာကျွန်တော်ဒီဘုဒ္ဓဘုရားဒီကျွန်တော်ဝင်လာပြီဆိုရင်တော့ကျွန်တော်တို့ရဲ့အိမ်ပေါ်မှာအများကြီးဆိုင်နေရတဲ့အိမ်ပေါ်မှာတစ်ခုပေါ့နော်။အခုဒီနေ့ကျတော့ထူးခြားချက်အနေနဲ့ကျွန်တော်တို့ကဒီ
COVID-19ဖြစ်ပေါ့နော်ဒီလပိုင်းတွေမှာပမာဏလောက်များနေတယ်ဆိုတော့ကျွန်တော်တွေ့ရတဲ့အကြောင်းမလို့COVID-19နဲ့ကျွန်တော်ကစိုးရိမ်ကြောက်ကြရမယ်။ကျွန်တော်တို့ကလည်းကျွန်တော်တို့လက်ရှိပေါ့နော်တည်ဆုံးမှုကလည်းCOVID-19ဖြစ်ပေါ့နော်ဒီလပိုင်းတွေမှာပမာဏလောက်များနေတယ်ဆိုတော့ကျွန်တော်တွေ့ရတဲ့အကြောင်းမလို့COVID-19နဲ့ကျွန်တော်ကစိုးရိမ်ကြောက်ကြရမယ်။ကျွန်တော်တို့ကလည်းကျွန်တော်တို့ကဘေးထားလို
စ်ဆိုတဲ့ပေါ့နော်အဲ့ဒီဟာတွေချင်းနေနေကြတော့ကျွန်တော်ဒီချင်းသေးချမ်းနေဆိုတာဟိုတိုင်းတာတစ်ခုကြီးပဲကျွန်တော်တက်ရောက်မှုရှိတာဆိုတော့အဓိကတက်ရောက်မှုအကောင်းဆုံးကတော့ကျွန်တော်ဒီတောက်သန်းပါတွေကတောက်သန်းကွာပါတွေနေနေမှုပေါ့နော
်အခု COVID-19 ရောဂါဖြစ်နေတဲ့ကာလလည်းဖြစ်တဲ့အပြင်သွေးလွန်တုပ်ကွေးရောဂါကအသက်ဆုံးရှုံးနိုင်တာမျိုးလည်းဖြစ်နိုင်တာကြောင့်ဖြားတာကိုပူတာတွေဖြစ်ရင်စီယုံစီကံတွေကိုအမြန်ဆုံးသွားပြီးကျန်းမာရေးစောင့်ရှောက်မှုခံယူကြဖို့အထွေထွေယောဂါကိုဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုတိုက်တွန်းထားပါတယ်
။ကိုဗစ်ကဖြစ်ရင်တော့သူ့ကိုကြောက်တာကကူးစက်တာဒီကပြေဆုံးမှုနဲ့ကြည့်ရင်တွဲလို့တို့ကပူတော်စိုးရင်ပိုကောင်းတယ်ပေါ့နော်။ကလေးတွေအတွက်ဆိုလို့ရှိရင်ပို့ပြီးတော့လေ။သူကလည်းပဲဇင်ကြီးကလည်းဖြစ်လို့ရှိရင်ယောဂါပြင်ထန်နေရှိတယ်လို့ယောဂါမပြင်ထန်နေဆင်းနေရှိတယ်။ဒါနဲ့ပစ်ဒီဆိုရဲ3ရက်နဲ့9ရက်အတွင်းမှာခြား3ရက်မြောက်က9ရက်မြောက်အတွင်းမှာကျောက်ဝင်တတ်တဲ့အတွက်ကြောင့်မလို့အဲ့ဒီအချိန်မှာပို့ပြီးတော့ဂရုပြုဖို့လိုတာပေါ့နော်အဲ့တော့အခုအချိန်မှာတော့ဘာလို့ဒီဖြားပြီဆိုရင်ရောစိတ်ုံစီစီကံသွားဖို့ဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုတုတ်ကြီးကြောင့်လည်းဖြစ်နေတယ်တခြားတုတ်ကြီးယောဂါကြောင့်ဖြစ်နေတယ်ကိုဗစ်ယောဂါကြောင့်လည်းဖြစ်နေတယ်ဆိုတော့ဒါမျိုးပွဲကြသုံးသပ်ဖို့ကကိုကျမကြီးဆန်းဆန်းခံဖို့လိုအပ်တယ်ဒီလို
သွေးလွန်တုတ်ကြီးယောဂါဟာအီဒစ်ချင်ဂျာကိုက်ခံရတာကနေဖြစ်ပွားတာဖြစ်ပြီးတော့မိုးရသီမှာဖြစ်ပွားမှုပုံများပါတယ်ကလေးလူကြီးမရွေးဖြစ်ပွားနိုင်တာကြောင့်ဖြားတာအနီးစက်တွေပေါ်လာတာပြုအနာစတဲ့လက္ခဏာတွေဖြစ်လာရင်စီးယုံစီကန်းတွေကိုအမြန်ဆုံးသွားပြီးကုသမှုခံယူကြဖို့ကိုကျန်းမာရေးဝန်ကြီးဌာနနဲ့ဆရာဝန်တွေကတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့2019ခုနှစ်မှာလည်းတနင်္ဂနွေလုံးမှာသွေးလွန်တုပ်ကွေးယောဂဖြစ်ပွားသူ2000ကျော်ရှိခဲ့ပြီးတော့တည်ဆုံးသူ123ဦးရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။